ဒုက္ခသည်တွေနဲ့မွတ်စလင်နိုင်ငံအများစု9နိုင်ငံကဒီနိုင်ငံသားတွေကိုအမေရိကန်နိုင်ငံနဲ့ယာယီဝင်ခွင့်ပိတ်ပင်ထားတဲ့သမ္မတဒေါ်နယ်ထရမ့်ရဲ့အမိန့်ကိုပြည်내တရားသူကြီးတယောက်ကယာယီဖယ်ရှားပြီးတဲ့နောက်ဒီအမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်မသင့်ဆိုတာကိုအမေရိကန်နောက်ဖက်ချမ်းအယူခံတရားရုံးမှမကြခင်အချိန်ကပဲကြားနာခဲ့ပါတယ်ဆန်ဖရန်စစ္စကိုမြို့မှာရှိတဲ့ဒီအနောက်ဖက်ချမ်းခရိုင်15ခုကိုကိုစားပြုတဲ့အယူခံတရားရုံးမှာတယ်လီဖုန်းပေါ်ကနေတဆင့်ပြုတ်လို့တဲ့ကြားနာပွဲမှာအယူခံတရားသူကြီး3ယောက်ကတစ်ဖက်ကိုမိနစ်30ကြာရှောက်ထားခြေပခွင့်ပေးခဲ့ပါတယ်။သမ္မတအမိန့်ကိုပြန်လည်ပြဋ္ဌာန်းပေးဖို့အယူခံတင်တဲ့တရားရေးဌာနကရှေ့နေ August Flanch ကနိုင်ငံတော်လုံခြုံရေးအတွက်သမ္မတရဲ့အမိန့်ကိုပြန်လည်ပြဋ္ဌာန်းသင့်တယ်လို့ခြေပလျှောက်ထားခဲ့ပါတယ်။တီယလိုဝါရှင်တန်နဲ့မင်းနီဆိုတာပြည်နယ်အတွက်ဝါရှင်တန်ပြည်နယ်ရှေ့နေနိုဝါပါဆောကတော့သမ္မတရဲ့အမိန့်ဟာမွတ်စလင်တွေကိုစန့်ကျင်ရည်ရွယ်တဲ့လုပ်ရဖြစ်တဲ့အတွက်သမ္မတအမိန့်ကိုဆက်လက်တားဆီးထားတဲ့လို့လျှောက်ထားတင်ပြခဲ့ပါတယ်။နှစ်ဖက်လုံးရဲ့လျှောက်ထားချက်တွေအခုအဆုံးသတ်သွားပြီဖြစ်လို့တရားသူကြီး၃ယောက်ကဒီစဉ်းစားပြီးတော့အဆုံးဖြတ်ပေးရမှာဖြစ်ပါတယ်။အယူခံတရားရုံးရဲ့ဆုံးဖြတ်ချက်အတိုင်းသမ္မတကလိုက်နာမှာဖြစ်တယ်လို့အင်ဗျူရောပြောခွင့်ရသူရှွန်စပိုက်ဆာကအင်္ဂါနေ့သတင်းစာရှင်းလင်းပွဲမှာသတင်းတောက်တွေကိုပြောခဲ့ပါတယ်။